မြန်မာနိုင်ငံမှာမကြသေးခင်တုန်းကတွေးရတဲ့တန်ယိုပြိပက္ခတွေဖြစ်ပွားခဲ့တဲ့မိထီလာမြို့မှာလုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေတုန်းဖြစ်ပေမဲ့ပထမဆုံးအကြိမ်ဖြစ်တဲ့အာဏာပိုင်တွေကဒုက္ခတွေတချို့ကိုနေရပ်ပြန်ခွင့်ပေးလိုက်ပါတယ်။ဘာသာရေးကွဲပြားမှုပေါ်အခြေခံဖြစ်ပွားခဲ့တဲ့ပြိပက္ခတွေအပေါ်လုံခြုံရေးအာဏာပိုင်တွေရဲ့ကင်တွယ်ခဲ့တာတွေနဲ့ပတ်သက်လို့ထပ်ပြီးထွက်ပေါ်လာတဲ့သတင်းတွေပေါ်နိုင်ငံတကာအတိုင်းအဝန်ကလည်းစိုးရိမ်မှုတွေထွက်ပေါ်လာခြင်းမှာပဲဒုက္ခတွေတွေနေရပ်ပြန်ခွင့်ကြတာဖြစ်ပါတယ်။မန္တလေးတိုင်းမိထီလာမြို့ကနောက်ဆုံးအခြေအနေတွေကိုတော့ကိုအောင်လင်းဦးကဆက်ပြောပြပေးပါလားရှင်
။လူပေါင်း40ကျော်သေဆုံးပြီး1000ကျော်လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့မိထီလာမြို့ကသွေးထွက်သံရုံတက်ခတ်မှုတွေအတွင်းထွက်ပြေးတင်းရှောင်ပြီးယာယီကိုလိုနာစခန်းတွေမှာနေထိုင်နေသူတွေက600လောက်ကိုပထမဆုံးအခြေပြန်လည်နေရာချထားပေးနေတာဖြစ်ပါတယ်။ထမဆောင်တို့နေရပြန်ခွင့်ပြုလိုက်သူအများစုကတော့လုံခြုံရေးအတွက်စိုးရိမ်မှုကြောင့်ထွက်ပြေးခဲ့ကြရတဲ့မွတ်စလင်တွေဖြစ်တယ်လို့မိထီလာမျိုးကစေနာဝန်နဲ့ကူညီပေးနေတဲ့ဥခိုင်ကပြောပါတယ
်အခုအထက်ကငါမွတ်စလင်တွေဟိုဟာဒုက္ခတွေကြီးစေအဲဒီကဆာဟာရီကိုအခုစပေါ်မှာနေရပြန်နေဆက်ထားမှုလုပ်နေပါပြီအခုပထမဆုံးအုံအနေနဲ့ဒီသားမြောက်ပိုင်းကိုပြန်မမနေရခါထားပြီးတာငါက69ခုစိတ်ကအိမ်တော်ဒီပေါ်168စုချာ268မာ338အားလုံးပေါင်း969ယောက်ပြည်ရနည်းနည်းပါးပါးပဲဖြည့်ဆည်းခါရတာလို့ဆိုတော့သူတို့အနေနဲ့ကိုယ့်အိမ်ကိုမူလာတိုင်းပဲပြန်နေရုံပဲပေါ့လေအဲအိမ်ရာဟိုလုံးလုံးမိချုပ်ခံလိုက်ရတဲ့လူတွေရဲ့လုံးလုံးမကိုဟိုပေါ့ညီတို့မရတော့ဖြည့်ဆည်းခံလိုက်ရတဲ့လူတွေကတော့သူတို့ပြန်မမပို့လို့မရသေးဘူးပေါ့ဗျာ
မိထီလာမြို့မှာဈေးရောင်းသူနဲ့ဈေးဝယ်သူကြားစကားများရာကဆက်လိုက်တဲ့ပြိပခတ်တွေကြီးထွားလာရကအစိုးရကရေးပေါ်အုပ်ချုပ်ရေးကြီးညာခဲ့ပြီးအခြေအနေတွေကိုထိန်းချုပ်လာရမှာအခုခါတည်ငြိမ်မှုရှိလာပေမဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေကတော့ရှိနေကြဆဲပဲလို့လည်းမြို့ကန်တွေကပြောပါတယ်။အာဏာပိုင်တွေကတော့လုံခြုံရေးအတွက်ဆက်လက်ဆောင့်ကြံနေဆဲဖြစ်တယ်လို့သူထွက်တံရုံတက်ခတ်မှုတွေနဲ့ဆက်နွယ်ပြီးလူများပြားကိုလည်းဖမ်းဆီးထားပြီးတရားရုံးတင်အရေးယူနေတာပါ။ပြိပခတ်တွေမှာတာဝန်ရှိသူတွေဖြစ်ဖန်ဆီးထားတဲ့လူ100လောက်နဲ့ဒီသတင်းပတ်ထက်မှာပဲလူတချို့ကိုတရားရုံးတင်စစ်ဆေးမှုတွေစက်တိုက်ဆိုလိုဆောင်ရွက်နေတယ်လို့လည်းမြို့ကန်ဖြစ်တဲ့ဦးခိုင်ကပြောပါတယ
်။တရားရုံးမှာရုံးထုတ်ပေါ်မှာစစ်တာကတော့ဒီနေ့လည်းစစ်တယ်ခင်ဗျ။ဒါနဲ့ဟိုဖုန်ကြီးကိုတတ်တဲ့အမှုပြည်ဟာ3ရက်စက်တိုက်စစ်လိုက်ပါတယ်။မနေ့ကဒီကို3ရက်စက်တိုက်စစ်ပြီးတော့29ရက်နေ့ကိုရုံးငင်းဖြတ်ပေါ်မှာပြေးထားပါတယ်။ဒီနေ့စစ်တဲ့အမှုကကျတော့ဗုဒ္ဓဘာသာတွေကပဲဒီကနေ့ကမိချုပ်ရံချက်မှုပေါ့။ဘုရားဘာသာတွေအရင်ကမှပြည့်မှုကျူးလွန်ပေါ့လေပြည့်မှုကျူးလွန်တာကတော့ခုနကလူမှုရဲ့မှုရောခိုးမှုရောကြိုက်မှုရောပေါ့လေအားလုံးလူမှုရဲ့80%ကျော်ရှိပါတယ်မြန်မာကကျတော့ကျွန်တော်ဖန်ထားတာအခုလောလောဆယ်ဒီကိုလူမှုရဲ့30%ကျော်ပဲရှိပါတယ
်မိထီလာမြို့မှာလာမကမြန်မာနိုင်ငံနေရာတချို့မှာပါဘာသာရေးခြေခံတဲ့တင်းမာမှုတွေဖြစ်ပွားခဲ့တဲ့အတွက်လည်းပြည်ရင်ပြောင်းလဲရေးတွေလှုပ်ဆောင်မှုဂရုပြုထားတဲ့အစိုးရအတွက်စိန်ခေါ်မှုတစ်ခုဖြစ်နိုင်ငံတကာအတိုင်းအဝန်ကတတိပေးနေကြတာပါမတိလာပြိပခတ်နဲ့ပတ်သက်လို့ဗီဒီယိုမှတ်တမ်းတွေနောက်ထပ်ထွက်ပေါ်လာရမှာလဲလုံခြုံရေးအာဏာပိုင်တွေရဲ့ကင်တွယ်ကုန်အားနည်းချက်တွေကိုတွေ့မြင်ခဲ့ရတာကြောင့်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ပြဿနာတွေဖြစ်ပွားပြီးမတိလာမျိုးကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပီယာကလည်းအစ်စ်ထွက်ပေါ်လာတဲ့မှတ်တမ်းတွေကြောင့်စိတ်ပျက်မိတယ်လို့ပြောဆိုခဲ့တဲ့အကြောင်းတွင်းရေးမှူးချုပ်ယုံပြောခွင့်ရသူမာတင်နက်ဆာကီကဗိုလ်ထုနေသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။
He says that it's deeply distressing to see footage of members of the security forces standing by passively when the angry and violent crowds were engaging in acts of violence. The
Rohingya and Jam Phet Nere Lu Uk Dwi ga lak khan nai sia ma si ya apyu mu ri lut nya go. However, lu nyoe a na ban nyoe a be ga ni chi ni de ma tan go twi ya ha. Imitan ma sip pyet sia kaung de lu ဒါပေမဲ့လည်းဒီလိုရကြအောင်တောင်းရှိသူတွေကိုယ်တိုင်ကလက်ခံနေတယ်ဆိုတဲ့သဘောထားမျိုးလည်းမဟုတ်ပြန်ဘူးလို့သူကဆိုပါတယ်။တခြားအစိုးရခန်းစားတွေနဲ့မိထီလာမျိုးကကိုယ်တိုင်ခံခဲ့ရသူတွေရဲ့တိုက်ရိုက်ပြောကြားချက်တွေအများဆိုရင်လူအုပ်တွေရဲ့ချိန်ချောက်မှုတွေကြားမှာပဲရဲတွေကမွတ်စလင်အမျိုးသမီးတွေနဲ့အမျိုးသားတွေကိုဘေးကင်းရာခေါ်ထုတ်ခဲ့တာတွေလည်းရှိတယ်လို့ဆိုပါတယ်။
မထီလာမျိုးနဲ့တခြားမျိုးတွေမှာစူပူမှုတွေဇက်တိုက်ဆူဆူလို့ပေါ်ပေါက်ခဲ့ပြီးတဲ့နောက်မလကုံမှာတော့အရေးပေါ်အခြေအနေတွေကိုကန်တွယ်ဖို့ကော်မတီတစ်ရက်ကိုသမရဦးသိန်းစင်ရဲ့အမိန့်နဲ့ဖွဲ့စည်းခဲ့တာပါပြည်ထောင်ဝင်ကြီးဦးဆောင်ပြီးအဖွဲ့ဝင်10ဦးပါကော်မတီအနေနဲ့အရေးပေါ်အခြေအနေတွေပေါ်ပေါက်တဲ့အခါလုံခြုံရေးဖွဲ့စည်းရေးချပူပေါင်းပြီးထိထိရရောက်ကန်တွယ်သွားဖို့ပြည်နယ်စိုးရွားတွေနဲ့ဆက်သွယ်ပြီးအမြန်ဆုံးတုံ့ပြန်ဆောင်ရွက်ဖို့လူမျိုးရေးဘာသာရေးအထူးကရုံးတွေထပ်မဖြစ်အောင်တားဆီးဖို့လဲတာဝန်ပေးအပ်ထားတာဖြစ်ပါတယ်ခင်ဗျာ